ဂျပန်နိုင်ငံနီပွန်ဖောင်ဒေးရှင်းကနေမြန်မာနိုင်ငံတိုင်းရင်းသားဒေသကစစ်ပီးဒုက္ခသည်တွေနဲ့အိုးအိမ်ရွှေ့ပြောင်းခံပြည်သူတွေအတွက်လူသားချင်းစာနိုင်မှုဆိုင်ရာအကူအညီပေးမယ်လို့ဂျပန်နိုင်ငံတိုကျိုမြို့မှာကျင်းပတဲ့နှီးနှောဖွဲ့ပွဲကိုတက်ရောက်နေတဲ့ UNFC ခေါင်းဆောင်တွေကပြောပါတယ်ဒီကူညီရေးအစီအစဉ်တွေကိုနီပွန်ဖောင်ဒေးရှင်းရဲ့ကြီးကြပ်မှုအောက်ကနေအရေးပေါ်အခြေအနေနဲ့ရင်ဆိုင်နေရတဲ့ဒေသတွေကိုဦးစားပေးကူညီသွားမှာဖြစ်ပါတယ်နီပွန်ဖောင်ဒေးရှင်းအနေနဲ့မြန်မာပြည်ငြိမ်းချမ်းရေးအတွက်အကူအညီပေးသွားမှာဖြစ်တယ်လို့ရေရှည်အတွက်ထောက်ပံ့သွားမှာကိုလည်းမျှော်လင့်နေတယ်လို့ပြောဆိုမှုတွေရှိနေတာပါဒီအခြေအနေတွေကိုတော့ဆက်သွယ်မေးမြန်းထားတဲ့ထိုင်းချေဆိုင် VOA သတင်းတောက်နိုင်ကွင်းအင်ကသတင်းပေးပို့ထားပါတယ်ရှင
်ဟုတ်ကဲ့ပါလူသားချင်းစာနာမှုဆိုင်ရာအကူအညီပေးရေးအစီအစဉ်အတွက်ဂျပန်နိုင်ငံနီပွန်ဖောင်ဒေးရှင်းကနေ UNFC ကညီညွတ်တော်တိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီအဖွဲ့ဝင်တွေကိုဖိတ်ခေါ်ခဲ့ပြီးဒီကနေ့နဲ့ဂျပန်နိုင်ငံတိုကျိုမြို့တော်မှာတွေ့ဆုံဆွေးနွေးခဲ့ပါတယ်ဒီဆွေးနွေးပွဲမှာဂျပန်နိုင်ငံနီပွန်ဖောင်ဒေးရှင်းကနေမြန်မာပြည်တွင်းကအစ်မဖြစ်ပွားနေတဲ့ဒေသကပြည်သူတွေအတွက်လူသားချင်းစာနာမှုဆိုင်ရာအကူအညီပေးသွားမယ်လို့အစီအစဉ်တက်ရောက်ခဲ့သူ UNSC အဖွဲ့ဝင်ပိုးမျိုးရလူမျိုးရေးအဖွဲ့အတွင်းရင်းမှုခုံမြင့်ထွန်းကအခုလိုပြောပါတယ်
။အဲအကူအညီပေးမှုကတော့ပထမဦးဆုံးအနေနဲ့ကတော့ရေးပေါ်လူသားချင်းစာနာမှုဆိုင်ရာအကူအညီတွေကိုအများဆုံးပေးပါတယ်။အဲအခုကျွန်တော်တို့ဒေါ်လာ10အားဖြင့်ဒေါ်လာ3000တိုးကိုအကနအူးထောက်ပံ့မှုနဲ့ Nippon Foundation ကပေးမှာဖြစ်ပါတယ
်။ဒီအကူအညီပေးဆောင်တာဟာ Nippon Foundation ရဲ့ကြီးကြပ်မှုနဲ့အရေးပေါ်အခြေအနေနဲ့ရင်ဆိုင်နေရတဲ့တိုင်းရင်းသားဒေသတွေကိုဦးစားပေးကူညီသွားမယ်လို့လည်းခုမြင့်ထွန်းကဆက်ပြောပါတယ
်။ Nippon Foundation ကနေကျွန်တော်ပေးတဲ့အခါမှာငွေသားပတ်စံပေးတာမဟုတ်ဘဲနဲ့အဓိကအဖြစ်ပထမဦးဆုံးမှာအရေးပေါ်လူအချက်ဖြစ်တဲ့အကြောင်းမို့ဆန်တဲ့စေဝါတွေကိုပေးမှာဖြစ်ပါတယ်။အဲ့လိုဆန်တဲ့စေဝါတွေပေးတဲ့အခါမှာ Nippon Foundation ကသူတို့ကိုယ်တိုင်ကြီးကြပ်မှုတွေနဲ့ပေးမှာဖြစ်ပါတယ်။အရေးပေါ်လို့ပြောတဲ့အခါမှာတကယ်ဒုက္ခအရောက်ဆုံးဖြစ်နေတဲ့လူတွေဦးစားပေးပေးမှာဖြစ်ပါတယ်။ဥပမာဖြစ်စေကျွန်တော်တို့ဒီမှာ GFC ရဲ့အဖွဲ့ကြီးက KIY ကအခုကျွန်တော်ပြည်ပကအတင်းတန်ဆုံးဖြစ်တဲ့ data ဖြစ်ပါတယ်။အဲ့ဒီမှာဒုက္ခရောက်နေတဲ့ပြည်သူတွေအတွက်အဓိကထားပြီးတော့ပေးမှာဖြစ်ပါတယ်။အဲ့လိုပေးတဲ့အခါမှာကျွန်တော်တို့အခု GFC အဖွဲ့အဖွဲ့ကြီးတွေနဲ့ဆက်ဆက်တဲ့ IGP ဟောလေဒုက္ခရောက်နေတဲ့လူလူတွေကူညီတဲ့ကိစ္စမှာချိုးကျခွဲလန်းစနစ်နဲ့ကျွန်တော်တို့ကဆောင်ရွက်မှဖြစ်ပါတယ်။အထူးအဖြစ်အခြေဒေတာကိုကုလားပြည်ပြီးဆောင်ရွက်မှဖြစ်ပါတယ်
။ဟုတ်ကဲ့နီပွန်ဖောင်ဒေးရှင်းအနေနဲ့မြန်မာပြည်ကစစ်မဲ့ဖြစ်ပေါ်ရာဒေသကပြည်သူတွေအိုးအိမ်ရွှေ့ပြောင်းခံပြည်သူတွေကိုဘယ်ကာလအထိကူညီထောက်ပံ့ပေးဖို့အစီအစဉ်ရှိပါသလဲခင်ဗျာ။
ကျွန်တော်တို့အခုနားလည်တာချက်ကတော့ Nippon Foundation ကတော့ဂျပန်နိုင်ငံမှာအကြီးဆုံးသော NGO ဖြစ်ပါတယ်။ဂျပန်ပြည်သူလူထုရဲ့ငွေတွေနဲ့သူတို့တောင်းခံပြီးဆောင်ရွက်နေတဲ့အကြီးဆုံးဖွဲ့စည်းဖြစ်ပါတယ်။သူတို့ကငြိမ်းချမ်းဖြစ်စေမှာဂျပန်ပြည်သူလူထုအနေနဲ့ပါဝင်ဆောင်ရွက်လိုတယ်။ဒါကြောင့်မို့လို့ကျွန်တော်တိုင်းပြည်ရဲ့ငြိမ်းချမ်းဖြစ်စေပြည်သူနဲ့အခွင့်အကိုသူတို့ဆောင်ရွက်သွားမယ်လို့တော့ကျွန်တော်အဲ့လိုပြောနေတာပါတယ်။ကျွန်တော် Nippon Foundation ရဲ့ဥက္ကဋ္ဌမြတ်စွာဘုရားကဝါပြောတာကတော့ကဘာကြီးမှာကျွန်တော်တို့ကမိသားစုတစ်ခုတည်းပါပဲ။ဒါကြောင့်ကျွန်တော်မိသားစုတွေအချင်းချင်းမှာဒုက္ခရောက်တဲ့အချိန်မှာကျွန်တော်ကူညီဆောင်ရွက်ပေးပါမယ်ဆိုတာကိုအမတ်ခံပြီးပြောပါ
။ပြီးခဲ့တဲ့စက်တင်ဘာလကနီပွန်ဖောင်ဒေးရှင်းကိုယ်စားလှယ်တွေထိုင်းနိုင်ငံကိုရောက်ရှိစဉ်တွင်မှာ UNFC အဖွဲ့ဝင်တွေကိုလာရောက်တွေ့ဆုံခဲ့ပါတယ်။အဲ့ဒီတွေ့ဆုံမှုမှာတိုင်းနာအဖွဲ့တွေအနေနဲ့မြန်မာအစိုးရနဲ့တွေ့ဆုံဆွေးနွေးပြီးနိုင်ငံရေးအတွက်ဖြေရှာကြဖို့တိုက်တွန်းခဲ့တယ်လို့နီပွန်ဖောင်ဒေးရှင်းအနေနဲ့လည်းအားပေးအမြောက်ပြုသွားမယ်လို့လည်းပြောဆိုခဲ့ပါတယ်။လက်ရှိအနေထားမှာတော့မြန်မာအစိုးရအနေနဲ့တိုင်းဒေသလက်နက်ကန်ဖွဲ့စည်းတဲ့ပုံမှာငြိမ်းချမ်းရေးရတွေ့ဆုံဆွေးနွေးနေတယ်လို့တစ်ဖက်မှာလည်းထိုးစစ်ဆင်နေတဲ့အနေထားမှာရှိနေပါသေးတယ်။တကယ်လို့ငြိမ်းချမ်းရေးပြတ်ပြဲသွားမယ်ဆိုရင်နီပွန်ဖောင်ဒေးရှင်းအနေနဲ့လူသားချင်းစာနာမှုဆိုင်ရာအကူအညီပေးရေးအစီအစဉ်ပေးနိုင်ပါမလားဆိုတဲ့မေးခွန်းပေါ်မှာညီညွတ်တော်တိုင်းဒေသလူမျိုးများဖက်ဒရယ်ကောင်စီရဲ့အသွေးအမှုနိုင်ဟန်တာကအခုလိုပြောပါတယ်။
အဲ့မှာသူစစ်တွေရှိနေသေးတယ်၊စိုက်ပွဲတွေရှိနေသေးတယ်ဆိုတဲ့အပိုင်းကလည်းပြန်လို့နဲ့ပြောရတဲ့ဒီနေ့မကြရလေကျွန်တော်တို့ပြရတယ်လေအဲ့ဒါလည်းဘယ်လိုဖြေထွက်လာမှန်းလဲကျွန်တော်လည်းသိရမှာပြတတ်သေးဘူးကစိုက်ပွဲကတော့ဒီနေ့လည်းဖြစ်နေတာပဲလေအဲ့ဖြစ်နေတဲ့အခြေအနေမှာရောသူတို့သိမှာပါတခင်ပြက်လက်ပါရတယ်တခင်ပြက်ကဒုက္ခတွေဒီခါဒီတော့ဖြစ်ပေါင်းဒုညာနေတာတွေ့တယ်အဲ့ဒါကိုလည်းသိမှာပ
ါလူသားချင်းစာနာမှုဆိုင်ရာအကူအညီပေးအပ်နိုင်ရေးနှီးနှောဖလှယ်ပွဲကိုတက်ရောက်ဖို့ဂျပန်နိုင်ငံနီပွန်ဖောင်ဒေးရှင်းကနေ UNFC ကညီညွတ်တော်တိုင်းနာလူမျိုးများဖက်ဒရယ်ကောင်စီကိုဖိတ်ကြားခဲ့ပါတယ်ဒီနှီးနှောဖလှယ်ပွဲကိုဘူမူကြီးခေါက်ကဦးဆောင်ခဲ့ပြီးတော့ UNFC အဖွဲ့ဝင်တွေဖြစ်တဲ့ KIU ခေါ်ကချင်လွတ်လပ်ရေးအဖွဲ့ KNU ခေါ်ကရင်မျိုးရာစီယုံ KMPP ခေါ်ကရင်နီမျိုးရာတိုးသက်ရေးပါတီမွန်ပြည်တပ်ပါတီပိုးမျိုးရာလူမျိုးရေးအဖွဲ့ချုပ်ရှမ်းပြည်တိုးသက်ရေးပါတီအပါအဝင်ဖွဲ့ဆက်ဖွဲ့တက်ရောက်ခဲ့ပါတယ်ပြီးခဲ့တဲ့ဇူလိုင်လ24ရက်နေ့တုန်းကလည်းနီပွန်ဖောင်ဒေးရှင်းဥက္ကဋ္ဌယိုဟန်ဆာဆာကာဝါဟာမြန်မာနိုင်ငံကိုရောက်ရှိလာပြီးသမ္မတဦးသိန်းစင်ရဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌတောင်အောင်ဆန်းစုကြည်နဲ့လည်းတွေ့ဆုံခဲ့ပါသေးတယ်နီပွန်ဖောင်ဒေးရှင်းကို1962ခုနှစ်မှာစတင်တည်ထောင်ခဲ့ပါတယ်ခင်ဗျာ